ချိန်ပြည်နယ်မောင်တော်မြို့နယ်အတွင်းမှာမြန်မာလုံခြုံရေးတပ်ဖွဲ့ဝင်တွေကိုဘင်္ဂလားဒေ့ရှ်ပိုင်းနယ်အတွင်းကပြစ်ခတ်ခဲ့တာနဲ့ပတ်သက်ပြီးမြန်မာနယ်ခြားဆောင်ရဲတပ်ဖွဲ့ကဘင်္ဂလားဒေ့ရှ်နယ်ခြားဆောင်တပ်ဖွဲ့ကိုကန့်ကွက်စာပေးဖို့ထားပါတယ်။ဒီပြစ်ခတ်မှုဟာတနင်္ဂနွေနေ့ညနေပိုင်းကဖြစ်ပွားခဲ့တာဖြစ်ပြီးပသူကပြစ်တယ်လဲဆိုတာအတိအကျမသိရသေးပါဘ စ်နိုင်ငံပိုင်နဲ့အတွင်းကနေပြစ်ခတ်ခဲ့တာဖြစ်ပါတယ်။ဒီပြစ်ခတ်မှုဟာတနင်္ဂနွေနေ့ညနေ6နာရီလောက်ကဖြစ်ပွားခဲ့တာပါ။နေကြားဆောင်ရဲတပ်ဖွဲ့ဝင်တွေကိုပြစ်ခတ်တာနဲ့ပတ်သက်ပြီးမြန်မာဘက်ကကန့်ကွက်ထားကြောင်းကိုနိုင်ငံတော်အတိုင်ပင်ခံရုံးညွှန်ကြားရေးမှူးချုပ်ဦးစော်ထေကအခုလိုပြောပါတယ်။
ဖြစ်တာအဲ့ဟိုဘက်တည်းကနေကြည့်တာပေါ့ဘင်္ဂလားဒေ့ရှ်ပိုင်းမှာဆင်းရနေဖြစ်တယ်အဲ့တော့ကန့်ကွက်တယ်ပေါ့နော်အဲ့မှာဘင်္ဂလားဒေ့ရှ်ဆက်ချမ်းမှာဘင်္ဂလားဒေ့ရှ်တပ်ဖွဲ့မဟုတ်ဘူးတကယ်တကယ်ကိုင်ဖွဲ့ရှိနေတယ်ပေါ့နော်အဲ့တော့ဒီလိုဘင်္ဂလားဒေ့ရှ်တပ်ဖွဲ့ကတိကျလေလေတယ်ဒါနဲ့ကျွန်တော်တို့ဖြစ်သွားတဲ့ပုံမှာအတူတောက်တော့မရှိဘူးဆိုတော့ဒါကတော့မနိုင်ငံအနေဆက်ပေါ့နော်ဖြစ်ခဲ့တဲ့အချက်ပြမျိုးနော်ဖြစ်ခဲ့တဲ့ကျွန်တော်တို့ဘင်္ဂလားဒေ့ရှ်တပ်ကိုဟိုနေသားကကြက်ချင်းချင်းဆောက်တာ
ဒီပြစ်ခတ်တိုက်ခိုက်မှုဟာနှစ်နိုင်ငံနေကြားမှတ်တိုင်အမှတ်45နဲ့46ကြားမှာဖြစ်ပွားပြီးနေကြားဆောင်တပ်ဖွဲ့ဝင်တွေပြစ်ခတ်ခံရတဲ့အခြေအနေကိုဦးစော်ထေကအခုလိုပြောပါတယ
်။45နဲ့46ကြားပြန်။ပြင်းစတောက်ကြည့်တာမဟုတ်ဘူးသူတို့ကဟိုပိုင်ရင်နဲ့ထွက်လာတဲ့ချိန်မှာလန့်ကြည့်တာ။လန့်ကြည့်တော့သူတို့ကပြန်ပြည့်တယ်။နောက်ပြောတော့ကျန်တဲ့ခြေတော်ဖော်ကြီးတော့ပြန်ပို့တယ်။ပို့တော့နောက်တော့20လောက်လိုက်လာတဲ့ချိန်မှာဟိုဖက်ကအဲ့မှာရှိသေးတယ်။ဟုတ်ပါသွားတောက်ချံချံရတဲ့ရဲဆော်ပေါ့နော်အဲရဲဆော်နဲ့ပေါ်ပြီးတော့ပြန်လာတာပေါ့ဒီကစားလို့ဘုရားချမ်းဖြစ်တာပေါ့နော်ဒီဘက်ကအချက်30ပဲတော့ဖြစ်တယ်ဒီဘက်ကလည်းကျန်ရိုးတော့လည်းပြန်ဖြစ်တယ်အချက်30ပဲရှိပါတယ
်ပြီးခဲ့တဲ့အော်တိုဘာလ22ရက်နေ့ကလည်းမိုင်းတိုင်အမှတ်46နဲ့49အကြားမှာပြစ်ခတ်မှုတစ်ကြိမ်ဖြစ်ပွားခဲ့ပါတယ်ဒီပြစ်ခတ်မှုကတော့အောင်တပြေကြီးရွာကဒိုင်းနဲ့အမျိုးသား4ယောက်ဟာနှစ်နိုင်ငံနေဆက်ခြံစည်းရိုးကိုကျော်ဖြတ်ပြီးတော်ဝက်လိုက်ချိန်မှာအရက်ဝင်းတဲ့လူ15ယောက်လောက်ကတနက်နဲ့ဝိုင်းဝန်းပြစ်ခတ်ခဲ့တာကြောင့်2ယောက်တေဆုံးပြီး2ယောက်ဒဏ်ရာရခဲ့ကြောင်းအစိုးရကသတင်းထုတ်ပြန်ခဲ့ပါတယ်။ဘယ်ဖွဲ့ကပြစ်ခတ်တယ်ဆိုတာကိုတော့ဖော်ပြတာမရှိပါဘူး။ဩဂုတ်လ25ရက်နေ့ကအကြမ်းဖက်တိုက်ခိုက်မှုဖြစ်ပွားပြီးတဲ့နောက်မှာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကလူ6သိန်းလောက်တင်းရှောင်သွားကြောင်းကုလသမဂ္ဂကသတင်းထုတ်ပြန်ထားပါတယ်။မြန်မာအစိုးရကတော့တင်းရှောင်သွားသူတွေထဲမှာ ARSA အကြမ်းဖက်အဖွဲ့မှပါဝင်သူနဲ့ကုညီအားပေးသူ900လောက်ပါဝင်နေပြီးအဲ့ဒီသူတွေကိုစုံစမ်းဖော်ထုတ်ဖို့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုစီးရင်ပေးပို့ထားပါတယ်။တမရော်ကတော့အကြမ်းဖက်မှုမှပါဝင်သူ2000ကျော်ဟာဘင်္ဂလားဒေ့ရှ်ဘက်ကိုတင်းရှောင်သွားကြောင်းသတင်းထုတ်ပြန်ထားပါတယ်။